Gambia Nanganga, Yamanangu, Lumurun Tachamun, Diaswe Tarago, Nangataka Diayo, ICDA, Divinate, and Mink Chamakerama, Gambia Yak Downsoje, Chauche Tega, Lija Go the Vodu B, Diadu Jiriga, Dini, Dinute, Songchache, and Mink Chagera Chapare, Dimu Boma, ICJ, Nangataka Diayo, Diadu Jiriga, Ubri Chang, Ya, Belo Sinjin, Tonta B, Akulu, and Mink Chama like the Lesurago, Asha Luke, when you can see Gashini, Uang Tugo, Goyananga, Sato, and Mimian Tavarishi.
Round Chakaro. အိမ်မှာဖေရှီတို့ခေါ်တယ်ဥပဒေချေခံဖြစ်တယ်အဲ့ဒါဘာလဲဆိုတော့ညောင်းနိုင်ငံသားဂျင်နိုဆိုက်လို့ခေါ်တယ်ဒီလိုတပ်မှုကျူးလွန်တယ်လို့ကျန်သားလို့ရနိုင်တော့တဲ့ချိန်ကအကြောင်းချက်နဲ့ပြည်စုံတယ်ဒါပြန်လို့ချက်ဖြစ်တယ်ဒုတိယချက်ကလောဆောဘောလို့ခေါ်တယ်လောဆောဘောဆိုတာကတော့ရေမှုလက်ကန်စစ်ကြီးကျန်းသားသွားမယ်ဆိုရင်နောက်ဆုံးမှာမက်ရစ်အော့ဖ်ဒ်ကေ့စ်ကိုခေါ်တယ်အမှုရဲ င်ညာ6သိန်းတော့ဆက်ရှိနေတယ်တကယ်လို့ရုံးကဟို provisional measure ချမှတ်မပေးဘူးဆိုရင်ဆက်ပြီးတော့လူညာရဲ့အခွင့်အရေးကိုချိုးဖောက်ခံနိုင်တဲ့အခြေအနေရှိတယ်။တကယ်ဖြစ်ပြီးတော့ထင်ရှားတဲ့ imminent threat ပေါ့။ကျင်းကျောင်းမှုတွေရှိနေတယ်။တုံးတက်ပြီးတော့မှအခုလို provisional measure အမျိုးချမှတ်လိုက်တာဖြစ်ပါတယ
်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့မဖြစ်မနေနိုင်တာဘူးလို့လား
။ဒီလိုရနှစ်ပိုင်းရှိရပေါ့။တစ်ပိုင်းကဘာလဲဆိုတော့ ICJ မှာ enforcement mechanism ရှိဘူး။ဒီနည်းအားဖြင့်သူကနိုင်ငံရေးတပ်ဖွဲ့ထုတ်ပြီးတော့အားနေတာမဟုတ်ဘူး။နော်ကုလသမဂ္ဂတက်တယ်ဆီလိုဖို့ဖွင့်ရတာလည်းမရှိဘူး enforcement mechanism မရှိဘူးဒါကဒီဘက်တစ်ဖက်ဖြစ်တယ်ခြားတစ်ဖက်ကတော့တကယ်တော့လိုက်နာမလားမလိုက်နာသွားမလားဆိုတော့ဒီမြန်မာအစိုးရနဲ့မြန်မာစစ်တပ်အာဏာပိုင်တွေနဲ့အဓိကဆိုင်အဲ့တော့သို့တော်လည်းပဲသူတို့ကများသောအားဖြင့်အမြဲတမ်းလိုလိုပဲ state sovereignty ဆိုပြီးတော့တိုင်းပြည်မှာအရှုပ်ချာနာရှိတယ်ပြောချင်တာငါတို့လုပ်ချင်လုပ်မယ်ဆိုတဲ့အခြေခံမျိုးပေါ့ဒါတော့ဒီအခြေခံကိုတော့လက်ရှိမြန်မာဆွေးရနဲ့မြန်မာစစ်တပ်ကောင်းဆောင်တွေကသိပြီးတော့မိမောင်းထိုးလို့မရှိဘူး။ဘာကြောင့်လဲဆိုတော့အချက်နှစ်ချက်အရာဖြစ်တယ်။ဘာသာချက်ကပါလဲဆိုတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဒီ ICJ ရုံးသွားပြီးတော့ခုခံတင်ကြားခဲ့တာကဘာသဘောဆောင်လဲဆိုတော့ဟလာ ICJ ကချမှတ်လိုက်တဲ့အမိန့်ကိုလိုက်နာပါမယ်။ ICJ ရဲ့ jurisdiction စီရင်ပိုင်ခွင့်ကိုလက်ခံပါတယ်လို့ပြောလိုက်တာပဲ။အဘရာချက်ဖြစ်တယ်ဒုတိယချက်ကဂျီနိုဆိုက်ကွန်ဗင်းရှင်းလို့ခေါ်တဲ့လူမျိုးတုံးသက်ပြမှုတွေကိုကာကွယ်တားဆီးဖို့နဲ့ဖြစ်လာရင်ပြည်ပြည်ကြီးကိုဆိုတဲ့ငင်္ဂနာဥပဒေကိုမြန်မာကလက်မှတ်ရေးထိုးထားဆိုတာမငင်ဘူးအဲ့တိုင်လက်နာဆောင်မှုတောင်းရှိရဆိုတာမငင်ဘူးဒါကြောင့်ဒီ state sovereignty နဲ့တိုင်းပြည်အချုပ်အခြာနာရှိတယ်ငါတို့ကတော့သွားမယ်ဆိုတာမျိုးနဲ့ဆက်လက်သွားဖို့အလားအလာကမြန်မာဆွေးရဖက်ကနည်းသွားပြီးတော့ကျွန်တော်သုံးသပ်ပါ
ကျွန်တော်ဘာလို့မေးရလဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအရင်ကလည်းဒီသူ့ဘာတွေကမလိုက်နာတဲ့နိုင်ငံတွေရှိရဆိုတော့မလိုက်နာရင်ရောဘာတွေဖြစ်လာနိုင်လဲ
မလိုက်နာရင်ဘာတွေဖြစ်လဲဆိုတော့ဗရာချက်ကတရားရုံးကိုစော်ကားလိုက်တော့ပါတယ်တရားရုံးမထိမဲ့ဘူးပြောရောက်တယ်ဒါဗရာချက်ဖြစ်တယ်ဒုတိယချက်ကဘာလဲဆိုတော့ကဘာနဲ့အကွမ်းပေါ့ဗျာတရားမျှတမှုရှာဖွေတဲ့စနစ်ကိုစတင်လိုက်တာပဲနိုင်ငံတကာအခြေခံအနေတရားမျှတမှုရှာဖွေတဲ့စနစ်ကိုစတင်လိုက်တာကအာဖြစ်သွားလဲဆိုတော့သူတို့ကိုယ်တိုင်ကဒီထက်ဖြစ်နေတဲ့ဟာကြီးတွေတကယ်ဖြစ်နေတော့ဝန်ခံလိုက်တာလေသူတို့ကျင်နာကတော့ဟိုပါပေါ့အဲ့ဒါကိုလူသိအောင်မလုပ်စေချင်ဘူးဆက်ဖုံးပြထားမယ်ကျွန်တော်ပြလိုက်တာအဲ့လိုပြလိုက်ကြရပြင်ပူဆိုးသွားပြောင်းမှာပြည်နိုင်ငံကကဟိုဒီ ICJ လုံးဝမဟုတ်တော့တခြားနည်းနဲ့ရုပ်ပိတ်ဆို့မှုတွေပူပူလာနေတယ်ဟိုပြရတဲ့ပူများလာနေတယ်စီးပွားရေး investment ရင်းနှီးမြှုပ်နှံမှုတွေကတို့ခေတ်ကြီးသွားနေတယ်။ဘာကြောင့်ဥပဒေစိုးမိုးကြီးပြတ်သွားပြီဆိုတော့အတင်ကြားကြလိုက်တာ။ဆိုတဲ့အခါကျတော့ရင်းမြွနံမှုတွေထိခိုက်သွားမယ်။နိုင်ငံသားတူဦးချင်းစီကနေပြီးတော့နိုင်ငံသားနဲ့ဆက်ဆံဆောင်ရွက်တာတွေပါထိခိုက်သွားနေတဲ့အခြေအနေရှိ
။တရားသူကြီးတွေထဲမှာမြန်မာဘက်ကဒီခန့်အပ်ထားတဲ့ဒီတရားသူကြီးတူလဲပါတယ်။တရားသူကြီးတွေအကုန်လုံးကသဘောတူပြီးတော့အမိန့်ချမှတ်လိုက်တဲ့အပေါ်မှာရောဘာများပြောချင်ပါလဲ
။အဲ့ဒါကောင်းပါလေ။သဘောတူအမိန့်ချလိုက်တာကဒါတရားရုံးကတူထုံးလို့နဲ့ညီထုတ်သွားတာ။ကျွန်တော်တို့ဘက်ကအမှားပြောကြအကြောင်းမရှိဘူး။တရားရုံးရှင်းပြသွားတဲ့ထဲမှာအစိတ်ဝင်စားစရာကောင်းတာပါလဲ။အားကြောင့်ဒီလိုအမှုမျိုးချရတယ်။ဘာလို့ချက်ကဒီလိုအမှုမျိုးက common interest ဖြစ်တယ်။လူသားလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်။အဲကြောင့်ဘယ်သူမှမဆိုတရားဆွဲဆိုခွင့်ရှိတယ်။ဘယ်နိုင်ငံမှမဆိုတရားဆွဲဆိုခွင့်ရှိတယ်။တရားဆွဲဆိုတော်မျိုးကစက္ကူဆောင်သွားမှာဖြစ်တယ်။နောက်တစ်ခါရေးကြည့်ကြပါလို့ဆိုတော့ moral law and aim of nation ကိုတုံးသွားတယ်။လူတွေကကိုကျင့်တရားဆန်မှုတွေလူစားနိုင်တာပဲ။ဒါကို ICJ ထောက်ပြစာရေးတာ ူဂျင်တရားပြက်လို့ဖြစ်တယ်ပြတာလူသားချင်းစာနာတဲ့စိတ်မရှိလို့ဖြစ်တယ်ပြတာဒါကိုပြန်ထောက်ပြသွားတယ်နောက်တစ်ခါကဘာကြီးကသွားနေရပါတယ်ဆိုရင် humanitarian and civilization ကိုသွားနေတာတော့လူသားချင်းစာနာထောက်ထားတဲ့စိတ်အခြေခံနဲ့ရင်ကြီးတဲ့လူအဖွဲ့ကြီးတခြားဘူးပါလားတန်မိုးတွေကိုကိုယ်ကထောက်ပြသွားရတယ်အဲ့တော့ဒီ genocide convention ရဲ့ fundamental value ပေါ့ခြေခံတန်မိုးတွေကဒါနဲ့ဆက်သက်တယ်အဲကြောင်ရိုဟင်ဂျာတွေဟာဂျီနိုဆိုက်ကွန်မရှင်အောက်မှာတာဝန်မှုရစေနေဆိုတော့တမူးသဘောတရားတွေကိုရှင်းပြသွားတာဟုတ်တယ်ဟိုရည်ရည်ချက်ကတော်တော်အရှင်းမြင့်တယ်လို့ကျွန်တော်ပြောမှာဖြစ်တယ်